ရခိုင်ပြည်နယ်အတွင်းအကြမ်းဖက်ပြည်ပခါတွေကြောင့်ဥက္ကဋ္ဌကွာထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်ဒေါ်လာ30နှစ်တန်နီးပါးကူညီပေးသွားမယ်အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကဒီနေ့ထုတ်ပြန်ကြေညာပါတယ်။ဒါဆိုရင်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်တမရထရမ်အစိုးရလက်ထက်ပထမဆုံးအကူအညီအများပြားကိုပေးအပ်တာဖြစ်ပါတယ်။ အကြမ်းဖက်ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေရတဲ့ဝင်ကြဒုက္ခသည်တွေအတွက်အခုအကူအညီတွေကိုပေးအပ်သွားမှာဖြစ်တယ်လို့ဒီနေ့ကုလသမဂ္ဂအထွေထွေညီလာခံမှာတရားဝင်ထုတ်ပြန်ကြေညာသွားတာဖြစ်ပါတယ်။အခုထောက်ခံဝေဒေါ်လာ35တန်နီးပါးထပ်မံပေးအပ်လိုက်တာကြောင့်လည်းဒီအမေရိကန်အစိုးရအနေနဲ့ဒီနေ့2019ခုနှစ်ဘဏ္ဍာနှစ်အတွင်းမြန်မာနိုင်ငံကဒုက္ခသည်တွေအတ စ်ပွားနေတဲ့ကိစ္စတိုင်းတွင်ဖြစ်ရှိနေတာတွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်ကပုံပွင့်လင်းလင်းပြောဆိုသွားတဲ့အပေါ်မှာကြိုဆိုတဲ့အကြောင်းနဲ့ကိုဖီယာနဲ့ဥဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖို့တိုက်တွန်းတဲ့အကြောင်းဒီနေ့ထုတ်ပြန်ပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လတဲ့အကြမ်းဖက်မှုတွေတကြောပြန်ပြန်လည်ဖြစ်ပွားခဲ့ပြီးတဲ့နောက်အင်းနီးရှင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးလာတဲ့ဒုက္ခတွေလေးလင်းကျော်ရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။